တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ရောဂါအခြေအနေပိုပြီးတော့ဆိုးလာနေတာကြောင့်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနိုင်ငံကသတိပေးချက်ကိုအမြင့်ဆုံးဆင့်တီတိုးမြင့်ပြီးတော့တမလိုက်ပါတယ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်မှုအတွက်ကာကွယ်မှုတွေကိုမကြုံဘူးလောက်အောင်ကြီးကြီးမားမားလှုပ်ဆောင်သွားကြဖို့ကိုလည်းတောင်ကိုရီးယားသမရမွန်ဂျေအင်းကတောင်းဝန်ရှိသူတွေကိုတိုက်တွန်းလိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူတွေဒီနေ့ထပ်တိုးလာတာကြောင့်တောင်ကိုရီးယားနိုင်ငံမှာဒီဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဟာပိုပြီးတော့ဆိုးရင်စရာကောင်းတဲ့အဆင့်ကိုရောက်လာနေတယ်လို့တောင်ကိုရီးယားဝန်ကြီးချုပ်ချွန်စေကျွန်းကဒီနေ့နောက်ပိုင်းမှာရုပ်သံကနေတစ်ဆင့်တိုင်းနိုင်ငံလုံးကိုပြောကြားခဲ့ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးကိုထိန်းချုပ်နိုင်ဖို့အတွက်ဆိုးမျိုးတစ်မျိုးလုံးအစွမ်းကုန်လှုပ်ဆောင်နေတယ်လို့သူကပြောပါတယ်တောင်ကိုရီးယားနိုင်ငံမှာဒီနေ့တနင်္ဂနွေနေ့မှာနောက်ထပ်ယောဂကူးစက်ခံရသူတွေတစ်ဟာ123ယောက်ရှိပြီးတော့ဒီထဲက133ယောက်ကတော့ဒေဂူးမြို့နဲ့အနီးတွိုင်းမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံရဲ့ယောဂကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်။ဒါကြောင့်အခုဆိုရင်တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူတွေတစ်ဟာ956ယောက်ထက်မလဲရှိသွားပြီဖြစ်ပါတယ်။ယောဂကူးစက်မှုတွေကြောင့်တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကိုသွားမဲ့ခီးသွားရေးအနေနဲ့လည်းအထူးသတိထားကြဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကခီးသွားသတိပေးချက်ကိုမနေ့စနေနေ့ကထုတ်ပြန်လိုက်ပါတယ်။ယောဂမကူးဆက်ရအောင်နေမကောင်းဖြစ်တဲ့သူတွေနဲ့မထိအောင်ရှောင်ကျင်ပြီးနေထိုင်ကြဖို့နဲ့လက်ဆွေးကြဖို့ကိုတိုက်တွန်းထားပြီးတော့ခီးသွားသတိပေးချက်ကိုလည်းအစ်စ်နှစ်အဖြစ်သတ်မှတ်ထုတ်ပြန်ထားပါတယ်။ဒီနိုင်ငံမှာဒီနေ့နောက်ထပ်ယောဂကူးဆက်ခံရသူ648ယောက်ရှိတဲ့အတွက်အခုဆိုရင်ယောဂကူးဆက်ခံရသူစုစုပေါင်းဟာ 96,936 ယောက်ထက်မနည်းရှိသွားပြီဖြစ်ပါတယ်။ဒါပြင်နောက်ထပ်98ယောက်သေဆုံးသွားတာကြောင့်သေဆုံးသူအရေအတွက်ဟာစုစုပေါင်းဒီနိုင်ငံမှာ2442ယောက်ရှိသွားပြီဖြစ်ပါတယ်ခင်ဗျာ။